ယူကရိန်းနိုင်ငံခရိုင်းမီးယားဒေသကစစ်ကမ်း၃ခုကိုလွန်ခဲ့တဲ့၃ရက်တွင်ရုရှားတပ်တွေကသိမ်းလိုက်ပြီးတဲ့နောက်တပ်ဖွဲ့တွေအကုန်လုံးစုခွာဖို့ယူကရိန်းယာယီအစိုးရကအမိန့်ထုတ်လိုက်ပါတယ်။ခရိုင်းမီးယားကိုရုရှားပိုင်နယ်ထဲထည့်သွင်းလိုက်ပြီးတဲ့နောက်တပ်ဖွဲ့တွေကိုရုတ်သိမ်းတာဖြစ်တယ်လို့ယူကရိန်းအစိုးရကတနင်္လာနေ့မှာပြောပါတယ်။ပင်လယ်နဲ့ကျွန်းဆွယ်ကနေယူကရိန်းတပ်ဖွဲ့တွေထွက်ခွာဖို့ကာကွယ်ရေးဝန်ကြီးဌာနကိုညွှန်ကြားထားတယ်လို့ယူကရိန်းယာယီသမ္မတအိုလက်ဆန်ဒါတချိုင်နော့ဖ်ကပြောပါတယ်။ယူကရိန်းတပ်ဖွဲ့ဝင်တွေနဲ့သူတို့ရဲ့မိသားစုတွေရဲ့အသက်အန္တရာယ်ကိုရုရှားတပ်တွေကချိန်ချောက်တဲ့အတွက်အခုလိုလှုပ်ဆောင်တာလို့သူကဆိုပါတယ်။တပ်ဖွဲ့တွေစုခွာမဲ့ကိစ္စယူကရိန်းကတနင်္လာနေ့မှာကြေညာခဲ့တာနဲ့အမျှရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှော့ဂူဟာစီဗတ်စတိုပိုကရုရှားစစ်ဌာနချုပ်စီတွားရောက်ခဲ့ပါတယ်။အဲဒီမှာတပ်ဖွဲ့တွေကိုစစ်ဆေးပြီးယူကရိန်းရေတပ်အကြီးအကဲဟောင်းဗိုလ်ချုပ်ကြီးဒန်နစ်ဘယ်ရီဇော့ဖ်စကီနဲ့တွေ့ဆုံပါတယ်။အဲဒီရေတပ်ဗိုလ်ချုပ်ကြီးဟာယူကရိန်းဘက်ကနေရုရှားဘက်ကူးပြောင်းခဲ့သူဖြစ်ပြီးပင်လယ်နဲ့ရေတပ်ဖွဲ့ရဲ့ဒုတိယတပ်မှုဖြစ်လာသူပါ။ယူကရိန်းတာဝန်ရှိသူတွေကတော့သူ့ကိုနိုင်ငံတော်တစ္ဆာဖောက်ပြမှုနဲ့ဆွဲဆိုထားပါတယ်။ယူကရိန်းတပ်ဖွဲ့ဝင်ဗနက်ဦးဟာအဲဒီကနေမထွက်ခွာပဲရုရှားတပ်ဖွဲ့တွေနဲ့ပူးပေါင်းသွားပွဲရှိတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူး။